Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2015ခုနှစ်ဒီဇင်ဘာလ12ရက်စနေနေ့ညနေခင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်စီစဉ်မှုကတော့ကျွန်မခင်ပြူထွေးပါရှင်
။ကျွန်မကတော့ဆုမြတ်မွန်ပါရှင်။ကဘာကြီးပူနွေးလာမှုအရှိန်ပြေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်အစားသားအကြံကိုပြင်သစ်ညီလာခံမှာသဘောတူခဲ့ကြပါတယ်။ဆာဒီအရေဗျနိုင်ငံမှာတော့ပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုကျင်းပနေပါပြီ။ဒီလိုမျိုးသတင်းတွေကိုကိုညံဝင်းအောင်နဲ့အကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့လှုံ့ဆော်မှုနဲ့ဒီမြန်မာနိုင်ငံတိုင်းနယ်ပြည်နယ်ဒေသအသီးသီးမှာပြည်သူလူထုပူးပေါင်းပါဝင်တဲ့အမှိုက်ကောက်လှုံ့ဆော်မှုတရက်ကိုဒီကနေ့စတင်လိုက်ပါပြီ။
အကိုပောင်းဝင်တင်တန့်ရှင်းရတယ်လိုအပ်တာပဲဒါဟာကျမတို့အများကြီးကျမတို့တိုင်းပြည်ကနိုင်ငံတကာနဲ့ရှင်လို့ရှင်အများကြီးတိဆောက်ရအောင်ပါစီကမ်းပိုင်းဆိုင်ရာအစဒီလိုမျိုးစပြိုးပေးတယ်လို့ပဲကျမမြင်ပါတယ်
ဒါတော့ဒီအမိုက်ကောက်လှုပ်ရှားမှုမှာပါဝင်တဲ့ရုပ်ရှင်သရုပ်ဆောင်ဆိုတော့ train driver ပါစူပေါအမိုက်ကောက်လှုပ်ရှားမှုအကြောင်းကိုမကြခင်မှာအပြည့်စုံတင်ဆက်ပေးပါမယ်တခါဒီကဘာတဝမ်းမှာအစွန်းရောက်ချမ်းဖတ်မှုတွေကိုတိုက်ဖြတ်ဖို့ကုလသမဂ္ဂကဥဆောင်ပြီးဘလူးကျိုးပန်းဆောင်ရွက်နေတယ်လေဆိုတာကိုလည်းမကြခင်မှာတင်ပြပေးဖို့ရှိပါတယ်အခုကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါမယ်ရှင
်ကဘာရာသီဥဒုပြောင်းလဲလာမှုကာကွယ်ရေးပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကြီးမှာကဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်ထဲမှာထည့်သွင်းဖို့စာသားအကြံကိုသဘောတူခဲ့ကြပါတယ်။တတိယနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာစနေနေ့မနေ့ပိုင်းကထုတ်ပြန်လိုက်တဲ့သဘောတူညီချက်မူကြမ်းထဲမှာကဘာအပူချိန်ကို2ဒီဂရီဆယ်စီယပ်ထက်မကျော်အောင်ဖြစ်နိုင်ရင်တက်တသမ5ဒီဂရီအောက်မှထားနိုင်ဖို့အဆိုပြုချက်ပါဝင်တယ်လို့ပြည်သစ်နိုင်ငံခြားရေးဝန်ကြီးလော်ဟွန်ဖာဘျူးစ်ကပြောပြီးတော့သဘောတူညီချက်ဟာသမိုင်းဝင်အချို့အကွေ့တစ်ခုဖြစ်မယ်လို့ဆိုခဲ့ပါတယ်ဒီသဘောတူညီချက်မူကြမ်းကိုနိုင်ငံပေါင်း190ကကိုယ်စားလှယ်ရဲ့နောက်ဆုံးသဘောတူညီချက်ရရှိဖို့လိုအပ်ပါသေးတယ်။ဒါပေမဲ့စနေနေ့မနှောင်းငယ်မှာတော့သဘောတူညီမှုရရှိနိုင်ဖို့အတွက်တန်တမန်တွေကမျှော်လင့်နေကြပါတယ်။ဒီသဘောတူညီပါအချက်တွေကိုမဖြစ်မနေလိုက်နိုင်ဆောင်ရွက်ရမှာဖြစ်တယ်လို့ကဘာကြီးပူနွေးလာမှုကိုတိုက်ဖြတ်ဖို့နိုင်ငံတွေရဲ့အစီအစဉ်ကို၅နှစ်တခါပြန်လည်သုံးသပ်မှာဖြစ်ပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီကဘာကြီးပူနွေးလာမှုရှော့ချနိုင်ရေးအတွက်တစ်နှစ်ရန်ပုံငွေဒေါ်လာဘီလီယံ100ထက်မနည်းသတ်မှတ်ဖို့လဲသဘောတူညီချက်မူကြမ်းထဲမှာပါတယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်တကယ်လို့သာအတီးပြုတ်နိုင်မယ်ဆိုရင်ကဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းခွေထုတ်လွှတ်မှုရှော့ချနိုင်ဖို့ဆယ်စုနှစ်နဲ့ချီအားထုတ်နေတဲ့အားထုတ်မှုအတွက်ထူးခြားတဲ့တိုးတက်မှုတစ်ခုအဖြစ်နဲ့မှတ်ယူနိုင်မှာပါကဘာရာသီဥတုဟာစိုးရိမ်စရာကောင်းတဲ့အရှိန်နဲ့မြင့်တက်နေတယ်လို့သိပ္ပံပညာရှင်တွေကသတိပေးနေကြပါတယ်ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဒီဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားမှာအကျိုးစီးပွားကိုညှိယူပြီးတော့စူးစမ်းထားရတဲ့သဘောတူညီချက်ဟာလူသားတွေအတွက်ကိုအကြီးအကျယ်ကောင်းကျိုးဖြစ်စေမှာမို့ကိုယ်စားလှယ်ရဲ့အနေနဲ့သဘောတူကြဖို့အကိုလည်းပြင်သစ်သမ္မတဖွန်ဆွာအော်လွန်ကတိုက်တွန်းနေပါတယ်ရှင်
။ဆီးရီးယားတပ်တွေနဲ့လက်တွဲပြီး IS သွေးကြွတွေကိုချေမှုန်းရင်းမှာအနောက်နိုင်ငံအုပ်စုကဂျော်ဒန်နော့ကန်ပေးထားတဲ့ဆီးရီးယားအတိုက်ခံတွေကိုကူညီထောက်ပံ့နေတယ်ဆိုတော့ရုရှားသမ္မတဗလာဒီမာပူတင်ရဲ့ပြောဆိုမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအတိမပြုနိုင်သေးဘူးလို့ဆိုပါတယ်။ကျွန်တော်တို့အတွက်ဒီကိစ္စကရှင်းရှင်းလင်းလင်းမရှိသေးဘူးလို့သာပြောနိုင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကတောက်ကြနေမှာပြောဆိုခဲ့ပါတယ်။ရုရှားလေကြောင်းတိုက်ခိုက်မှုဟာ IS အုပ်စုတွေကိုရည်ရွယ်တာမျိုးမဟုတ်ပဲဆီးရီးယားသမ္မတအာဆတ်ကိုစန့်ကျင်နေတဲ့အုပ်စုတွေပေါ်တိုက်ခိုက်နေတာလားဆိုတာကိုတော့သက်သေပြနိုင်တဲ့အနေအထားမှမရှိသေးဘူးလို့ကာဘီကဆိုပါတယ်။သမ္မတပူတင်ကကာကွယ်ရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေကိုတောက်ကြနေကပြောဆိုရမှာဆီးရီးယားအစိုးရတပ်တွေကိုတိုက်ခတ်နေတဲ့ဆီးရီးယားလူမျိုးရေးတပ်ကိုရုရှားကလေကြောင်းပစ်ကူမှုအပါအဝင်လက်နက်ခဲယမ်းနဲ့အခြားထောက်ပံ့မှုတွေလုပ်နေတယ်လို့ပြောပါတယ်။ဆီးရီးယားအတိုက်ခံတွေကဆီးရီးယားလူမျိုးရေးတပ်ဆိုတဲ့နာမည်ကိုရည်ရွယ်ချက်နဲ့သုံးတာဟာအာဆတ်အစိုးရဖြုတ်ချဖို့ကြိုးစားနေတဲ့တပ်ပေါင်းစုကိုရည်ရွယ်ချင်တာလားဆိုတာကတော့မရှင်းဘူးလို့မစ္စတာကာဘီကပြောပါတယ်။အကယ်၍ပူတင်စကားသာမှန်ခဲ့ရင်ရုရှားပေါ်ထားတဲ့မူဝါဒအတွက်အတိတ်ကအပြောင်းလဲတွေဖြစ်လာမယ်လို့ဆိုပါတယ်။
ဆာဒီအာရေဗျနိုင်ငံမှာပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုကျင်းပနေပါပြီ။ဒီရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးကိုယ်စားလှယ်တွေဝင်ရောက်အရွေးခံသလိုအမျိုးသမီးတွေပထမဆုံးမဲပေးနိုင်ကြတာလည်းဖြစ်ပါရယ်။ဒီကနေ့စနေနေ့မနေ့၈နာရီမဲယုံစဖွင့်ချိန်ကစလို့အမျိုးသမီးတွေရောအမျိုးသားတွေပါမဲယုံတွေမှာမဲပေးနေကြပါရယ်။ဇန်နဝါရီလတုန်းကကွယ်လွန်သွားခဲ့တဲ့ဆာဒီဘုရင်ကြီးအဗ်ဒူလာကနောက်မြူနီစီပယ်ရွေးကောက် ကောင်စီရွေးကောက်ပွဲတွေကြားလို့ရှိရင်အမျိုးသမီးတွေပါဝင်နိုင်ခွင့်အမြင့်ကို2012ခုနှစ်မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒီအမျိုးသမီးတွေပါဝင်လာနိုင်တယ်ဆိုပေမဲ့လည်းကန့်သတ်ချက်တွေရှိနေသေးဖြစ်ပါတယ်။အမျိုးသမီးအမျိုးသားခွဲခြားထားတဲ့ဥပဒေတွေကြောင့်အမျိုးသမီးကိုယ်စားလှယ်လောင်းတွေဟာကြားမှာအကအရန်မပါပဲအမျိုးသားမဲဆန္ဒရှင်တွေကိုတိုက်ရိုက်မဲဆွဲမိန့်ခွန်းပြောလို့မရပါဘူး။အမျိုးသားဆွေမျိုးသားချင်းတွေကနေတဆင့်မဲဆွဲမှုတွေကိုလုပ်ကြရပါတယ်။ဒါပေမဲ့အခုလိုမျိုးတိုင်းပြည်ရဲ့နိုင်ငံရေးနဲ့လူမှုရေးကိစ္စတွေမှာအမျိုးသမီးတွေကိုယ်စားပြုပါဝင်နိုင်မဲ့အခွင့်အလမ်းကိုစောင့်ခဲ့ရတာ10နှစ်လောက်ရှိပြီလို့မြူနီစပယ်ကောင်စီကိုယ်စားလှယ်လောင်းအမျိုးသမီးတစ်ယောက်ကပြောပါတယ်။အခုရွေးကောက်ပွဲမှာအမျိုးသမီးတွေလည်းမဲပေးနိုင်ကြပေမဲ့မဲစည်းရင်ပေးရတဲ့နေရာတွေဝေးလံတာရှာဖို့ခက်ခဲတာတွေကြောင့်မဲပေးဖို့မှတ်ပုံတင်တဲ့နေရာမှာအခက်အခဲတွေတွေ့ကြတယ်လို့ Human Rights Watch လူအခွင့်အရေးအဖွဲ့ကြီးကပြောပါတယ်။ Saudi Arabia နိုင်ငံမှာအမျိုးသမီးတွေဟာကားမောင်းခွင့်လည်းမရှိကြပါဘူးရှင်
။ Iran နိုင်ငံမြောက်ပိုင်းမှာရှိတဲ့တူရကီတပ်တွေချွင်းချက်မရှိအ мян ဆုံးပြန်လည်ရုပ်သိမ်းပေးဖို့ Iraq ကကုလသမဂ္ဂလူညွန်ရေးကောင်စီကိုတောက်ကြနေကတောင်းဆိုလိုက်ပါတယ်။အီရတ်အစိုးရရဲ့ခွင့်ပြုချက်မပါဘဲတူရကီတပ်တွေကိုပို့လိုက်တာဟာအကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်အကူအညီဖြစ်စေမယ်လို့မယူဆပဲအီရတ်ပိုင်နယ်ထဲကိုပြောင်းကြကြကျူးကျော်လိုက်တာပဲလို့အီရတ်ဝန်ကြီးချုပ်ဟာဂျာအယ်အဘဒီကပြောပါတယ်အီရတ်နိုင်ငံထဲမှာတူရကီတပ်တွေကလွဲပြီးအခြားနိုင်ငံတွေရဲ့ဘယ်တပ်အင်အားမှမရှိဘူးလို့လည်းသူကဆိုပါတယ်တူရကီတပ်တွေဆုတ်ခွာနိုင်ဖို့အချိန်ကန့်သတ်ထားသလိုဆွေးနွေးညှိနှိုင်းဖို့လည်းတကားဖွင့်ထားပါတယ်လို့ဝန်ကြီးချုပ်အဘဒီကပြောပါတယ်အဲဆီသွေးကြွတွေရဲ့လေ့ကျင့်တင်ကြားပေးသူတွေကိုတားဆီးနိုင်ဖို့ဆိုတဲ့အကြောင်းပြချက်နဲ့တူရကီသမ္မတအာဒိုဂန်ကပြီးခဲ့တဲ့အပတ်အတွင်းအီရတ်နိုင်ငံကိုသူ့ရဲ့တပ်တွေကိုစေလွှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။အိန္ဒိယနိုင်ငံနဲ့ဂျပန်နိုင်ငံကြားမှာစီးပွားရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကြားမှာတွေ့ဆုံဆွေးနွေးခဲ့ပြီးသဘောတူညီချက်တွေအကြောင်းကိုကြေညာခဲ့တာပါ။ဂျပန်နိုင်ငံကဒီအိန္ဒိယအတွက်အမြန်ရထားတွေတည်ဆောက်ပေးရေးဂျပန်လက်နက်တွေအိန္ဒိယကိုရောင်းချရေးနဲ့အရက်ဖတ်သုံးနျူကလ িয়ার ဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးတက်ရေးတို့အတွက်ကိုသဘောတူညီခဲ့ကြတာပါ။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုခေတ္တတစ်ခုကိုလှမ်းနိုင်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကသဘောတူညီချက်တွေကိုဖော်ပြပြောဆိုပါတယ်။မွန်ဘိုင်းမြို့ကနေအမေဒါဘက်မျိုးစီကိုပြေးဆွဲမဲ့ကြီးစံရထားစနစ်အတွက်ဂျပန်ကဒေါ်လာ12ဘီလီယံထောက်ပံ့မှာဖြစ်ပါတယ်။ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေအရနှစ်နိုင်ငံကြားမှာနှီးပညာပစ္စည်းကိရိယာနဲ့စီးရေးဆိုင်ရာသတင်းအချက်အလက်တွေကိုမျှဝေကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်တွေကဂျပန်နဲ့အိန္ဒိယစစ်ဖက်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကပြောကြားခဲ့ပါတယ်။အိန္ဒိယမှာဒီနရင်ဒရာမိုဒီဝန်ကြီးချုပ်ဖြစ်လာခဲ့ပြီးတဲ့နောက်မှာဂျပန်နိုင်ငံနဲ့ဆက်ဆံရေးပို့ပြီးတော့နှီးကပ်လာတာဖြစ်ပါတယ်ရှင်။
ဘရွန်ဒီနိုင်ငံမှာအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးဒီကနေ့မှာတော့မြို့တော်ဘူဂျန်ဘူရိုကလမ်းမတွေပေါ်မှာတည်ဆုံးသူအလောင်း20လောက်တွေ့ခဲ့ရပါတယ်။တည်ဆုံးသူတချို့မှာတော့လက်ကိုနောက်ပြန်ကျိုးတုပ်ထားတာမျိုးတွေ့ရတယ်လို့မျက်မြင်တွေက AP သတင်းဌာနကိုပြောပါတယ်။ဒီတပ်ဖြတ်မှုကိုဘယ်သူတွေကလုပ်ကင်နေဆိုတာမျိုးထုတ်ပြောလာတာတော့အခုထိမရှိသေးပါဘူး။အခုလိုတွေ့ရတဲ့မြင်ကွင်းဟာမြို့တော်မှာရှိတဲ့စစ်စခန်း3ခုကိုတနတ်သမားတွေကပူးပေါင်းတိုက်ခိုက်ပြီးအနည်းဆုံးလူ12ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုရဲ့နောက်တနေ့မှာဖြစ်လာတာပါဝင်ရောက်တိုက်ခိုက်သူ22ဦးနဲ့လက်နက်တွေကိုပါမိထားတယ်လို့ဘူရွန်ဒီစစ်တပ်ကပြောပါတယ်ဘူရွန်ဒီနိုင်ငံအခြေအနေနဲ့ပတ်သက်လို့စီးဝဲဝဲပြီးတောက်ကြနေကဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကိုရှုတ်ချကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကကြေညာခဲ့ပါတယ်ဘူရွန်ဒီမှာနောက်ထပ်အကြမ်းဖက်မှုတွေဆက်မဖြစ်အောင်နိုင်ငံရေးအင်အားစုတွေအားလုံးတွေးဆောင်ဆွေးနွေးအဖြေရှာကြဖို့လူညွန်ရေးကောင်စီကဘူရွန်ဒီအစိုးရကိုမြစ်တာရက်ခံထားကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမတ်တာပါဝါကပြောပါတယ်ဘူရွန်ဒီသမ္မတကတတိယသက်တမ်းအတွက်ဝင်ရောက်ရှင်ပြိုင်မှာကိုပြည်သူအများစုကဆန့်ကျင်ခဲ့ခြင်းပြီးခဲ့တဲ့အေပီလကစလို့မငြိမ်မသက်မှုတွေဖြစ်ပေါ်လာရတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုအနောက်ဖက်ချန်ဒီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာရှိတဲ့ဗလီတစ်ခုတောက်ချာနေတော့ကမိလောင်ခဲ့ပါတယ်တောက်ကြနေနေ့လေဝိပုပွဲမစခင်ဗလီရဲ့အဝင်အဲဂျိုဆောင်မိလောင်ကျွမ်းခဲ့တာပါဒီပြည်နယ်ထဲမှာပဲဒီအစ္စလမ်အစွန်းရောက်ဝါဒီလင်မယားရဲ့လက်ချက်ကြောင့်လူပေါင်း14ယောက်တေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပြီးတော့ တည်င်းတစ်ပတ်ကြာမှာပဲအခုလိုမျိုးပလီမိလောင်ခဲ့တာဖြစ်ပါတယ်။မိလောင်မှုမှာတဦးတယောက်မှထိခိုက်ဒဏ်ရာရခြင်းတော့မရှိခဲ့ပါဘူး။ကိုချယ်လာတောင်ကြားဒေသမှာဖြစ်ခဲ့တဲ့မိလောင်မှုဟာတမင်မိရှုံမှုဖြစ်တယ်လို့ Riverside ခရိုင်တာဝန်ရှိသူတွေကပြောပါတယ်။ FBI နဲ့အရက်ဆစ်လိတ်နဲ့လက်နက်ဖောက်ခွဲပစ္စည်းထိန်းချုပ်ရေးဘူရိုတို့ကမိလောင်မှုကိုစစ်ဆေးနေပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းဒီပလီအပေါ်တနက်နဲ့ပြစ်ခတ်ခံရပါတယ်။ဘယ်သူမှထိခိုက်မှုမရှိခဲ့ပေမဲ့အဲ့ဒီပြစ်ခတ်မှုဟာလည်းအမုန်းပွားပြစ်ခတ်တဲ့ရာဇဝတ်မှုဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။အခုပလီမိလောင်မှုဖြစ်တဲ့ကော့ချယ်လာဟာမွတ်စလင်လင်မယားလက်ချက်ကြောင့်14ယောက်သေဆုံးပြီးတော့ဒီ22ယောက်ဒဏ်ရာရခဲ့တဲ့ဆန်ဘနဒီနိုနဲ့125ကီလိုအကွာမှာရှိပါတယ်။ဆန်ဘနဒီနိုမှာတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်မွတ်စလင်တွေအပေါ်တိုက်ခိုက်မှုတွေရှိလာနိုင်တာကိုအမေရိကန်တဝန်းကရဲဌာနတွေကလည်းသတိထားနေကြပါတယ်ရှင်။
တိုးကမီကယ်နဲ့ဒူပွန်ဆိုတဲ့ဓာတုနဲ့စိုက်ပျိုးရေးဆိုင်ရာကုမ္ပဏီကြီးနှစ်ခုဟာအမေရိကန်ဒေါ်လာ130ဘီလီယံတန်တဲ့ကုမ္ပဏီကြီးတစ်ခုအဖြစ်ပေါင်းစည်းဖို့သဘောတူလိုက်ကြပြီဖြစ်ပါတယ်။သူတို့ပေါင်းစည်းပြီးတဲ့နောက်ဒီကုမ္ပဏီနှစ်ခုကနေစိုက်ပျိုးရေးဓာတုထုတ်ကုန်ပစ္စည်းနဲ့အထူးထုတ်ကုန်ကဏ္ဍ3ရပ်မှာအာယုံဆိုင်လှုပ်ဆောင်သွားဖို့ရှိပါတယ်။ဒီလိုကုမ္ပဏီကြီးနှစ်ခုပေါင်းစည်းမှုနဲ့ပတ်သက်ပြီးဥပဒေပြုသူတွေထံအစစ်ဆေးခံရအောင်မှာဖြစ်ပါတယ်။2016ခုနှစ်နှစ်လယ်ပိုင်းလောက်မှာပေါင်းစည်းရေးအတည်ပြုချက်ရလိမ့်မယ်လို့ကုမ္ပဏီတွေဘက်ကမျှော်လင့်နေပါတယ်။ဒိုးနဲ့ဒူပွန်ကုမ္ပဏီတွေဟာလေယာသုံးဓာတုပစ္စည်းနဲ့ဈေးချိုတဲ့ကုန်ပစ္စည်းဈေးနှုန်းတွေအတွက်တောက်လျှောက်စူးစမ်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
တရုတ်ကျောင်းသားလေးတယောက်ဟာစက္ကန့်30အတွင်းမှာကျိုးအချိန်130ခုံပြီးတော့ကမ္ဘာစံချိန်တင်သွားပါတယ်။ RS ဆော်ဘွားများပြည်တော်စုဒူဘိုင်းမြို့မှာကျင်းပတဲ့ကမ္ဘာကျောင်းပေါင်းစုံကျိုးခုံပြိုင်ပွဲမှာအသက်17နှစ်အရွယ်တရုတ်နိုင်ငံကကျောင်းသားဆန်ရှောင်းလင်းကစုစုပေါင်း3မိနစ်မှာအချိန်ပေါင်း948ခောက်ခုံပြီးတော့ကမ္ဘာစံချိန်တင်ခဲ့တာပါ။သူကျိုးခုံတာမြန်လုံးလို့ဗီဒီယိုကိုအနည်းပြန်ကြည့်ပြီးတော့မှအတည်ပြုနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆန်ရှောင်းလင်းကသူ့ရဲ့ခန္ဓာကိုယ်အပေါ်ပိုင်းကိုရိုင်းမသွားအောင်ထိန်းထားနိုင်တာကအဓိကတော့ချက်ဖြစ်တယ်လို့စုယူပွဲအပြီးမှာပြောသွားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုညာဝင်းအောင်တို့ကကြညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းစာမတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတက်လက်တင်ပြပေးချင်ပါတယ်။ရင်ဆုံးနေတဲ့ဒီမြန်မာနိုင်ငံဒေသအသီးသီးမှာလှုပ်ဆောင်နေတဲ့စုပေါင်းမှိုက်ကောက်လှုပ်ရှားမှုအကြောင်းနဲ့စပါမယ်။မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့လှုံ့ဆော်မှုနဲ့ဒီတနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်တိုင်းအသီးသီးမှာပြည်သူလူထုပူးပေါင်းပါဝင်တဲ့အမိုက်ကောက်လှုံ့ရှားမှုတစ်ခုကိုဒီကနေ့စတင်လိုက်ပါတယ်။မိမိရဲ့ပတ်ဝန်းကျင်မြို့နယ်ရက်ကွက်တန့်ရှင်းရေးကနေစတင်တဲ့လူနေမှုစနစ်အခြေခံအပြောင်းလဲမှာပြည်သူလူထုနဲ့အတူသက်ဆိုင်ရာစီမံတာဝန်ရှိသူတွေပါပူးပေါင်းပါဝင်ခဲ့ကြတယ်လို့အမိုက်ကောက်လှုံ့ရှားမှုမှာပါဝင်တဲ့သူတွေကပြောပါတယ်။ဒီဇင်ဘာလ12ရက်နဲ့13ရက်နှစ်ရက်ဆက်တိုက်ဒီလူလူပါဝင်တဲ့စူပေါင်းအမိုက်ကောက်လှုပ်ရှားမှုနဲ့ပတ်သက်လို့တော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အစိုးရတစ်ရက်ဖွဲ့စည်းနိုင်တဲ့အထိရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေကိုအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကမိမိတို့ရဲ့မဲဆန္ဒနယ်တွင်ကအမိုက်တန်ရှင်ရေးအတွက်အမိုက်ကောက်ဖို့လမ်းညွှန်ခဲ့တဲ့အတွက်ဒီကနေ့စနေနေ့ဒီဇင်ဘာလ12ရက်နေ့ကနေစလို့မြန်မာနိုင်ငံတဝန်းပြည်နယ်တိုင်းအသီးသီးတွေမှာစူပေါင်းအမိုက်ကောက်လှုပ်ရှားမှုကိုစတင်လိုက်ပါတယ်။ဒီကနေ့မှာတော့ကရင်ပြည်နယ်တွင်တန်လွင်မြစ်ကြောင်းတစ်လျှောက်ဖအံလှိုင်းပွဲကော့ကရိတ်မြဝတီကြာရင်စိတ်ကြီးဖပွန်တန်အောင်စတဲ့မြို့နယ်တွေမှာစူပေါင်းအမိုက်ကောက်ခဲ့ကြပါတယ်လို့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါတယ်။
တို့ဆိုတော့ဆက်ငါးရက်တခါတစ်လတစ်ခါအနည်းဆုံးတော့ကောက်ပေးဖြစ်နေပါတော့။အဒီလိုလေဒီနေ့ဆိုအန်ဇတန်နေနေ့ယူတစ်ချက်ကောက်တာ။အမလီကောက်လိုက်ရတာနည်းတဲ့အမိုက်တွေမဟုတ်ဘူး။နှစ်ပေါင်းဝင်နေတဲ့အမိုက်တွေပေါ့နော်။အဒီလိုလေစေတဲ့ဟာလေးစေရတယ်။အမိုက်ကောက်တဲ့စစ်တော့မဟုတ်ဘူး။ပိုက်ကြုံကြုံပြီးတော့လေမိုက်ပုံနည်းပုံလုံးအဲလိုကြုံတာ။တန်လီမြစ်ယူမှာတော်တော်လေးပေါ့တဝက်လောက်နီးပြီးတော့ပြီးသွားတယ်။အဒီလိုကောက်တော့အဲ့ဒီအမိုက်ပုံတွေမှလေကြီးစားနေတော့အဒီလိုကောက်ရတယ်။အဲလိုရဲစခန်းတော့ပြန်အကြောင်းကြားသက်ဆိုင်ရာကိုအကြောင်းကြားပြီးပေးရတယ်။ကြည်စံဆိုတာလည်းဟိုကြည်စံတိတိလေးတွေမဟုတ်ကြည်စံကြီးကြီးတွေကိုမမကြည်စံအဲ့ဒီတန်လင်းမြစ်မှာဆိုလို့ရှိရင်ကုန်းဆောင်လေးတွေထုတ်ကြတယ်သမီးရဲ့အဲ့ဒီအမိုက်တွေအဲ့ဒီကုန်းတွေမှာအကုန်လုံးပြစ်ထားတာတန်မြစ်တွေကိုမြစ်တွေတည်းမရောက်ဘူးအပေါ်မှာပဲအဲ့ဒီမြစ်ကန်းတစ်ဖူးကကြည့်လို့ရှိရင်ဘယ်လိုမှမလှောက်လीအတရားကြည့်တဲ့ခါလည်းမြစ်ကန်းတစ်ဖူးကတစ်လျှောက်လုံးကအဲ့ဒီအမိုက်ကြီးရဲ့ဆိုတော့မြစ်ကန်းတစ်ဖူးကလို့အရင်ကောက်တာအဲ့တော့ကျမကတော့လူကြီးကိုပြောချင်တာကတော့လေကျမတို့ဆန်းဆန်းရှင်းရှင်းလေးနေတောင်းပါတော့လူမျိုးစင်တန်အားဖြင့်ကြည့်ရင်လည်းဒါဆန့်ရှင်းနေဆိုတော့ကောင်းတဲ့လူဆိုကျမအဲ့ဒါကိုငိုရေပြစ်စီ
ဒေါ်ဆန်းစုကြည်ရဲ့လမ်းညွှန်ချက်နဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ဥဆောင်မှုနဲ့စူပါအမိုက်ကောက်လှုပ်ရှားမှုမှာပြည်သူလူထုအားလုံးပူးပေါင်းပါဝင်ကြသလိုသခိုင်းနိုင်တွင်းမှာလည်းအမိုက်ကောက်လှုပ်ရှားမှုတွေကိုဇက်တိုက်လှုပ်ဆောင်ဖို့ရှိပါတယ်လို့ပလဲမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆန်းလိုင်းကပြောပါတယ်
ဒီနိုင်ငံလုံးနိုင်ငံနဲ့လုပ်တာပါဒီနေ့စနေရက်စက်သုံးရက်ကိုတော့အကောင်းဆုံးနေ့ရကျွန်တော်တို့အမိုက်ကောက်ဖို့စီစဉ်ထားပါပါတခြားမလာရင်ရောကောက်ပါလေကျွန်တော်နာနီးစားရရလေးပေါ့နော်တလင်းကြီးရင်းမပင်လို့လည်းဒီနေ့တော့ကောက်ပါလေချင်းအခြားတိုင်းနဲ့ကြီးနေတယ်လေကောက်တယ်လို့ကျွန်တော်တို့သိရပါတယ်ပလူလူတွေအနေနဲ့ကလည်းဒီလိုမျိုးလုပ်ကြအောင်လို့သူတို့သဘောကျချင်းနဲ့ကြပါရဲ့ဒီလိုမျိုးဆောင်ရွက်ကြတော့ကျွန်တော်တိုင်းမြန်မာလေးချင်းမောင်းပေးရမယ်နော်မရှိသေးတဲ့အတွက်ကြောင့်မလို့မို့အဒီမဝင်တဲ့အခြားသူတွေတော့လည်းဒီလိုလူလူတွေကတော့အားလုံးကလည်းဝိုင်းဝန်းပူးပေါင်းဆောင်ရွက်ပါလေချင်းကျွန်တော်မြန်မာတွေရောက်သွားတဲ့အချိန်မှာစီရင်တာကတော့ကျွန်တော်တို့ဒီကုန်းတွေနဲ့ကိုယ်ဆောင်ပေးနေတဲ့ဝန်ထမ်းတွေကလည်းလိုက်ပြီးတော့လေကိုနောက်ကနေကျွန်တော်နောက်ကနေလိုက်ပြီးတော့ကိုယ်လည်းစီလိုက်မှကျုံတာလေးလုပ်ပါရဲဒီလူလူတွေရောအဲ့မင်းချင်းတာရေးကော်မတီနေနဲ့ရောဒီအရောဘူပေါင်းပါဝင်ပါကိုကျွန်တော်တို့တွေ့ရတာလေ
ရန်ကုန်တိုင်းအတွင်းကရက်ွက်တီမှာရင်းနှုံမြောင်းနေအမိုက်ပုံနေခြုံရွယ်တွေကိုလူလူကဝိုင်းဝန်းရှင်းလင်းခဲ့ကြတယ်လို့တင်ငန်းညွန့်မြို့နယ်နေရန်ကုန်မြို့ခံကိုစိုးမိုးကပြောပါတယ
်ကျွန်တော်ကတင်ငန်းညွန့်ဆိုတော့လေကျွန်တော်စနစ်ဆက်သုံးဆိုပြီးတော့လေကျွန်တော်လုပ်လိုက်ပြီးတော့ရက်ွက်တီထဲမှာကျွန်တော်တို့ရင်းနှုံရှင်းတာပေါ့နော်ဒါသလောက်ကျွန်တော်တို့မြို့နယ်မှာလည်းရက်ွက်တော်လို့မြောင်းပြည်သူတွေလည်းပါပါတယ်ခင်ဗျာကျွန်တော်တို့အများဆုံးလမ်းပေါ့နော်အများသွားလာတဲ့လမ်းမကြီးတွေအဲ့လမ်းမကြီးတွေကိုရှင်းတယ်ခင်ဗျာပြောဟိုးစားကျွန်တော်တို့ဟိုရေကန်ဘေးတို့အများဆုံးနဲ့ရေကန်ဘေးတို့နော်မိသက်ကန်ဘေးတို့အဲ့လိုမျိုးနေရာကြီးရှင်းတယ်ခင်ဗျာကျွန်တော်တို့တွေကျွန်တော်တို့အမိုက်ပုံရတဲ့နေရာကြီးအစကျွန်တော်တို့ရှင်းလိုက်တယ်ပြည်သူတွေအမိုက်ကြီးပုံထားတဲ့နေရာကြီးရှိရဲ့အမိုက်ပုံမပုံရတဲ့နေမြေကြီးမှာသူပုံထားတယ်အဲ့ကောင်တွေအားလုံးကျွန်တော်ရှင်းလိုက်တာရှိရဲ့
အဲ့တခု
ကျွန်တော်တို့မှာကောင်းလာကလေကျွန်တော်တို့အတူတူကျွန်တော်တို့မြို့တော်စင်တာရကြီးဟာဥပပဝင်ပြီးရခင်ဗျာကျွန်တော်ရဲ့ဟိုရလက်ပေါ့နော်ကျွန်တော်တို့တူတူဆွတ်ခေါ်တဲ့အခါမှာပါလာတာပေါ့နော်အဲ့ဒါအရင်ကောင်းတယ်ခင်ဗျာသူတို့ကူညီပေးတယ်ခင်ဗျာကားနဲ့လည်းကူညီပေးတယ်လူနဲ့လည်းကူညီပေးတယ်ကျွန်တော်တို့
အခုလိုမျိုးအမိုက်ကောက်အမိုက်ရှင်းလှုပ်ရှားမှုတွေမှာလည်းသက်ဆိုင်ရာမြို့နယ်စီပင်တာဝန်ရှိသူတွေဘက်ကပူးပေါင်းပါဝင်ကူညီခဲ့တယ်လို့ပြောပါတယ်ဒီကနေ့နိုင်ငံတော်ဆတင်တဲ့အမိုက်ကောက်လှူရှားမှုမှာရုပ်ရှင်ဂီတစာပေလောကကအမှုပညာရှင်တွေကလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်ဒီမိုကရေစီနိုင်ငံသစ်တည်ဆောက်ရေးမှာတန်ရှင်းရေးကနေစလို့စီကံပိုင်းဆိုင်ရာအထူးနိုင်ငံတကာအစ်စ်မီဖို့အခြေခံစိတ်သက်ပိုင်းကအစအများကြီးတည်ဆောက်ပြုပြင်ကြဖို့လိုသလိုပြည်သူလူထုကလည်းပြုပြင်ပြောင်းလဲရေးမှာစိတ်ရောကိုယ်ပါပူးပေါင်းပါဝင်ကြတာတွေ့ရတယ်လို့ရုပ်ရှင်တယုတ်ဆောင်ထွန်းအင်ဒရာဘိုကပြောပါတယ
်အခုပတ်ဝန်းကျင်တန်ရှင်းရေးကလည်းလိုအပ်တာပဲဒါဟာကျွန်တော်တို့အများကြီးကျွန်တော်တို့တိုင်းပြည်ကနိုင်ငံတကာနဲ့ရှင်လို့ရှင်အများကြီးတည်ဆောက်ရအောင်စီကမ်းမိုင်းဆိုင်ရာအစဒီလိုမျိုးစပြိုးပေးတယ်လို့ပြောမှန်ပါတယ်အမေ organize လုပ်နိုင်တဲ့ဟာရဲ့ပြရုပ်လည်းဖြစ်တယ်လို့တိုင်းပြည်ကိုစပြီးတော့မှဦးဆောင်မယ်ဆိုတဲ့နေရာမှာလိုအပ်တာတွေကိုလုပ်သွားမယ်ဆိုတာကိုလည်းယုံကြည်ပါတယ်ကျွန်မတို့ကလေ
ဒီကနေ့စနေနေ့ကနေစလို့ရန်ကုန်တိုင်းမန္တလေးတိုင်းမွန်ပြည်နယ်အေရဝတီတိုင်းကရင်ပြည်နယ်စကိုင်းတိုင်းစတဲ့ပြည်နယ်တိုင်းအသီးသီးမှာစူပေါင်းအမိုက်ကောက်ခဲ့ကြသလိုမနေ့ပြန်ဒီဇင်ဘာလ13ရက်နေ့မှာလည်းအမိုက်ကောက်လှုပ်ရှားမှုကိုဆက်လက်ဆောင်ရွက်သွားကြမှာဖြစ်တယ်လို့အမိုက်ကောက်သူတွေကပြောပါတယ်ရှင်
ဒေါ်ဆန်းစုကြည်ရဲ့လှုံ့ဆော်မှုနဲ့ဒီမြန်မာနိုင်ငံဒေသတဝမ်းမှာစူပေါင်းအမိုက်ကောက်လှုပ်ရှားမှုတွေလှုပ်ဆောင်နေတဲ့အကြောင်းကိုမဆူမွန်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာပါ။မကြခင်မှာတော့ကဘာတဝမ်းအစွန်းရမှုတိုက်ဖျက်ရေးအတွက်ဘာရီကျိုးပတ်ဆောင်ရွက်နေကြတယ်လဲဆိုတာကိုလည်းတင်ပြပေးပါဦးမယ်။အခုကတော့ဒီနေ့ညဒီတိုက်ရိုက်လီလိုက်စစ်စစ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေဦးရှင်။
ရရှိမြတ်မြအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့အမိုက်ကောက်လှူရှားမှုတွေကိုလုံးကြဖို့ဆိုပြီးတော့သူ့ရဲ့လွှတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်။လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကြတဲ့လှူရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲ။နောက်လူမှုအတိုင်းဝိုင်းကိုအခြေခံကြပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှူရှားမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါသလဲ။အခုလာမယ့်စနေညပိုင်းတည်းလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူတွေတို့ရရှိနေနေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလူတာဒီမိမြန်လူတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ်တို့ရရှိနေကိုကြိုဆိုပါတယ်ခင်ဗျာ
နောက်နှစ်နာရီအကြာည9နာရီကနေ10နာရီစီစဉ်မှာဆွေးနွေးကြမှာမို့ပါဝင်ဆွေးနွေးခြင်းနဲ့တော်ရရှင်တွေအများဆုံးဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေအခုတခါဒီနိုင်ငံကသတင်းတပုတ်ကိုလည်းအလဲပေးချင်ပါတယ်ကဘာတဝမ်းအစွန်းရမှုတိုက်ဖျက်ရေးလှုပ်ဆောင်ချက်တွေနဲ့အတူဒီကိစ္စမှာလူငယ်တွေပူးပေါင်းပါဝင်လာအောင်ကုလသမဂ္ဂကဦးဆောင်ပြီးတော့ဘာတွေကြိုးပမ်းနေသလဲဆိုတာကိုကြည့်ရအောင်ပါရှင်ကမ္ဘာတဝန်းအစွန်းရောက်ကြမ်းဖက်မှုတွေကိုတိုက်ဖြတ်တဲ့နေရာမှာကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အစွန်းရောက်တွေလက်ထဲကိုငွေကြေးစစ်ဆင်မှုတွေမရှိအောင်ဟန်တားဖို့ကြိုးစားတာ။နောက်လေကြောင်းတိုက်ခတ်မှုတွေနဲ့တခြားစီးအရာဆောင်ရွက်ချက်တွေကိုခွင့်ပြုပြီးတော့တန်းခတ်ပိတ်ဆို့အရေးယူတာတွေကိုလည်းလှုံ့ဆော်နေပါဗျ။ Disemala kuya bohuni rongale, lonjoi kausi madi, soya murigu, hata naibu, nilansha, sunike tabare. Kabatawanga lungeri, and yea, she let soya operie, lute susanarigu, makaya au, hata naime, nilanugu, shapu sunike taraba. Dita Margaret, Bashia, people tarret, and ragu, sepio piapi, amation. Kabatawan lunge uyeha, yen the kama machi would have known it, miazo yitrama shibare. At the Senegani, Nestalini, ta lunge uyeha, thumb out taushia shibare.
เมียสุฮาพุมยูเซนနိုင်ငံတွေမှာနေထိုင်ကြတဲ့သူတွေပါစီအန်နွမ်ပါပြီးပညာရေးချင်းကလည်းနေကြအလောက်ကန်ဆိုတာလည်းမရှိကြတာကြောင့်
ဒီဆုံးဖြတ်ချက်မူကြမ်းကိုတော့ကျော်ရနိုင်ငံကိုယ်စားလှယ်ကရေးဆွဲတင်သွင်းခဲ့တာပါဒါမှပဲလူငယ်တွေကဖြစ်လုံငန်းတွေမှာတုံးချခံရသူတွေမဖြစ်မဲ့အပြင်တိဆောက်ရေးလုပ်ငန်းတွေမှာပါဝင်ကူညီနိုင်သူတွေဖြစ်လာမှာပါဆလိုတာကတော့လူငယ်တွေအထူးသဖြင့်စစ်ပွဲဒေသတွေမှာနေထိုင်နေကြတဲ့လူငယ်တွေအတွက်ပညာရေးအသက်မွေးဝမ်းကြောင်းသင်တန်းတွေနဲ့အလောက်ကန်ခွင့်လန်းတွေဖန်တီးပေးတာအပါအဝင
but there are almost 50,000
ISIS opponents ဆက်နွယ်နေတဲ့ Twitter လူမှုကွန်ရက်သုံးဆွဲသူ9000နီးပါးရှိပြီး ISIS ထောက်ခံသူတွေက Twitter ကနေစာရေးသားချိတ်ဆက်တာတွေနေ့စဉ်အကျဉ်း9000နီးပါးရှိတယ်ဆိုတာကျွန်တော်တို့သိထားပါတယ်။ဒါကိုတိုက်ဖြတ်ဖို့လူငယ်တွေနဲ့တိစက်ပြီး online ကနေရောအပြင်ကပါတုံ့ပြန်ရပါ
အခုချမှတ်လိုက်တဲ့ဆုံးဖြတ်ချက်နဲ့အတူဒီကနေ့ခေတ်လူငယ်တွေဟာအနာဂတ်ကမ္ဘာကိုဖန်တီးကြမယ်သူတွေဆိုတာကိုလူကျွေးကောင်စီကအသိအမှတ်ပြုထားပါဗျ။ငင်းချမ်းမိတာယာဝါပြောတဲ့အနာဂတ်တစ်ခုဖြစ်လာဖို့မှလည်းလူငယ်တွေကိုယ်တိုင်ပါဝင်လှုပ်ဆောင်ရမှာဖြစ်ပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့စနေနေ့ညနေခင်းမြန်မာဘာသာစစ်စစ်နေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်ရှင်။ကျမတို့ရဲ့စစ်စစ်နေကိုတော့ညနေ9:00နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။သတင်းဆောင်မတွေခဏနားပြီးတော့တော်ရရှင်တွေအတွက်တချင်းလေးတစ်ပုတ်လက်ဆောင်ပါချင်ပါတယ်။ရတလင်းရနဲ့ဒိုင်းမွန်တို့ရဲ့ဒီဇင်ဘာအလွန်ဆိုတဲ့တချင်းကိုနားဆင်ပါအောင်ရှင်။
ကျေပူတယ်နော်ဒေရင်ကြကြီးထွက်ခွာသွားနှင်းပုံကြီးချမျက်ရည်တွေသိမ့်ထအလဲပုံကြီးချဒီဇင်ဘာမှာစခဲ့ဒီဇင်ဘာမှာဆုံးခဲ့ကတိပါလန်းခွဲနေကတည်းလေးပြောင်းနေလေပြန်မလာပါနဲ့ခွဲနေလိုက်ရှာစေI'm gonna let you change your mind, my dad, my body. Be careful, don't touch it.
sa tui do ni ma sa twa kwa twa de ni de na chi a te se kwet ti na de pat pat ti kan da de na chi ba bi a ya san ni ya ya yo ne tu chi ni a ma ti ye ma shi de vi mi che taung sa tin ne chaw lo phet set like ka de pwe so pwe phan di ke do on cha ta han ni gmail.com tu email address google ma pyan sha set twe di di sin ma pyan la ma so khu me ba ne pyan ya re tin la de nai ngai ngai se ye ba de chan mo myo chin mo ne pyan win ye ne ne nga ne
တားလင်းရနဲ့ဒိုင်းမွန်းတို့တည်ဆူထားတဲ့ဒီစင်မာအလွန်တချင်းကိုနားဆင်ခဲ့ကြတာပါဒီလိုမျိုးအေးချမ်းတဲ့ဒီစင်မာလာရောက်တိုင်းမှာကျမတို့ view ကနေပြီးတော့ဒီစင်မာမှာကြာရောက်တဲ့ခရစ်စမတ်နဲ့နှစ်သစ်ကူတချင်းတွေရာသီလိုက်တဲ့တချင်းတွေကိုတော်တာရှင်တွေအတွက်တချင်းလက်ဆောင်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီနေ့ညနေခင်းကျမတို့ရဲ့ radio အစီအစဉ်ပြပြချင်းမှာတော့ညနေ9:00 ညကနေပြီးတော့ 9:00 ညခွဲမှာ view ရဲ့ရုပ်သံအစီအစဉ်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ် Asia Set 7ဂျူရူကနေပြီးတော့တိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ကျမတို့ရဲ့ internet website လိပ်စာ burmese.voanews.com မှာလည်းကြည့်လို့ရပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါအောင်မယ်ရှင
်ကမ္ဘာ့ရာသီဥတုပြောင်းလဲလာမှုကာကွယ်ရေးပြင်သစ်နိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာညီလာခံကြီးမှာကမ္ဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်ထဲထည့်သွင်းဖို့စာသားအကြံကိုသဘောတူခဲ့ကြပါတယ်သတင်းနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်စနေနေ့မနေ့ပိုင်းမှာထုတ်ပြန်လိုက်တဲ့သဘောတူညီချက်မူကြမ်းနဲ့မှာကမ္ဘာ့အပူချိန်ကို2ဒီဂရီဆယ်လ်ဆီယပ်ထက်မကျော်အောင်ဖြစ်နိုင်ရင်တော့ 1.5 ဒီဂရီဆယ်လ်ဆီယပ်အောက်မှာထားနိုင်မှုအဆိုပြုချက်ပါဝင်တယ်လို့ပြည်ထောင်နိုင်ငံကြ合いဝန်ကြီးကပြောပြီးတော့ဒီသဘောတူညီချက်ဟာသမိုင်းဝင်အချို့အကွေတစ်ခုဖြစ်မယ်လို့ဆိုခဲ့ပါတယ်ဒီသဘောတူညီချက်မူကြမ်းကိုနိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်တွေရဲ့နောက်ဆုံးသဘောတူညီချက်ရရှိဖို့လိုပါသေးတယ်ဆာဒီအာရေဗျနိုင်ငံမှာတော့ဒီပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုကျင်းပနေပါပြီ။ဒီရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးကိုယ်စားလှယ်တွေဝင်ပြီးတော့အရွေးခံနိုင်ခွင့်ရသလိုအမျိုးသမီးတွေပထမဆုံးမဲပေးနိုင်ကြတာလည်းဖြစ်ပါတယ်။ဒီကနေ့စနေနေ့မနေ့၈နာရီမဲယုံစဖွင့်ချိန်ကစလို့အမျိုးသမီးတွေရောအမျိုးသားတွေပါမဲယုံတွေမှာမဲပေးကြပါတယ်။အခုလိုမျိုးအမျိုးသမီးတွေပါဝင်လာနိုင်နေဆိုပေမဲ့ကန့်သက်ချက်တွေရှိနေသေးပါဒါပေမဲ့တိုင်းပြည်ရဲ့နိုင်ငံရေးနဲ့လူမှုရေးကိစ္စတွေမှာအမျိုးသမီးတွေကိုစားပြုပါဝင်နိုင်မဲ့အခွင့်အလမ်းကိုစောင့်ခဲ့ရတာ10နှစ်လောက်ရှိပြီလို့ Municipal Council ကိုကောင်စလဲလောင်းအမျိုးသမီးတယောက်ကနေပြောပါတယ်အာဖဂန်နစ္စတန်နိုင်ငံကွန်ဒူစ်မြို့မှာအောက်တိုဘာလတုန်းကအမေရိကန်တပ်တွေ၄ချောင်းကနေမှားယွင်းပစ်ခတ်မှုမှာတေဆုံးသူဟာ42ယောက်ကိုတိုးသွားတယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ MSF ကပြောလိုက်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရေမှုကကိုရနိုင်ဖြစ်ပြီးအသက်ဖန်းအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်။ကျမခင်ပြထွေးပါရှင်။ View American တန်ရဲ့စနေနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါ။သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကျမရှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.